Saudi Arabia နိုင်ငံကထင်ရှားတဲ့အမျိုးသမီးတက်ကြွလှုပ်ရှားသူ Looting El Hadlo ကို Saudi တရားရုံးတစ်ခုကထောင်ဒဏ်6နှစ်နီးပါးချမှတ်လိုက်ပါတယ်။ El Hadlo ဟာအပြောင်းလဲတွေဖြစ်အောင်သွေးထုံးလှုံ့ဆော်နေသလိုနိုင်ငံခြားလုပ်ငန်းစဉ်တစ်ခုကိုလှုံ့ဆော်နေပြီးလူမှုမငြိမ်မသက်ဖြစ်အောင် Internet ကိုတုံးနေတာအတွက်အပြစ်ရှိကြောင်း Saudi နိုင်ငံရဲ့အကြမ်းဖက်ဝါဒတိုက်ခိုက်ရေးတရားရုံးကတွေ့ခဲ့ရတယ်လို့ဆက်သတင်းဌာနကပြောပါတယ်။အခု Saudi နိုင်ငံမှာခွင့်ပြုလိုက်ပြီးဖြစ်တဲ့အမျိုးသမီးတွေကားမောင်းခွင့်ပြန်အမျိုးသားတွေအုပ်ထင်းရတဲ့ဥပဒေတွေအဆုံးသတ်ရလို့နိုင်ငံတွင်းပြုပြင်ပြောင်းလဲမှုတွေလုပ်ဖို့သူမကတောင်းဆိုခဲ့တာပါ။နှစ်နှစ်ကတော့အုပ်ထင်းဝင်ဆိုင်ရာဥပဒေတွေကိုအစိုးရကတိတ်မတင်းချက်တော်တယ်လို့အမျိုးသမီးတွေနိုင်ငံကူးလက်မှတ်ကင်ဆောင်ခွင့်နဲ့ခီးတော်ခွင့်တွေကိုခွင့်ပြုခဲ့ပါတယ်။ El Hadlo နဲ့တခြားအမျိုးသမီးရပိုင်ခွင့်အလှုပ်ရှားသူအနည်းဆုံးဒဇာစင်လောက်ကိုအစိုးရက2018ခုနှစ်ခရဲကဖမ်းဆီးထားတာပါ။ထောင်ကျနေပေမဲ့သူမဟာလူခွင့်ရေးကိစ္စရပ်တွေကိုထောင်ထဲကနေပြီးဆက်လုပ်ကင်နေတာဖြစ်ပါတယ်။သူမကိုထောင်ထဲ9နှစ်နဲ့8လချမှတ်တာအတွက်စိတ်နှောက်ယှက်ကြီးစွာဖြစ်ရတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာယုံက Twitter ကနေရေးပါတယ်။